ဒီရုရှားအီရန်နဲ့မြောက်ကိုရီးယားနိုင်ငံအစိုးရတွေကကြောတောက်နောက်ခံပေးထားတဲ့အဖွဲ့တွေဟာကနေဒါနိုင်ငံကိုစိုက်ဘာရာဇဝတ်မှုကျူးလွန်ဖို့အဓိကချိန်ချောက်နေတယ်လို့ကနေဒါနိုင်ငံကပထမဆုံးအကြိမ်ဗဟုသုနေ့မှာဆွဆွဲပြောဆိုလိုက်ပြီးကနေဒါရဲ့လျှက်စစ်ဖြန့်ဖြူးရေးလမ်းကြောင်းပြတ်တောက်သွားအောင်ကြိုးပမ်းလာနိုင်တယ်လို့စိုးရိမ်မိကြောင်းပြောပါရတယ်။အဲ့ဒီလေးနိုင်ငံဟာကနေဒါနိုင်ငံကိုမဟာဗျူဟာရအကြီးမားဆုံးချိန်ချောက်နေတဲ့အတွက်စိုးရိမ်ရတယ်လို့ကနေဒါနိုင်ငံရဲ့ CSE ခေါ်မြို့သားထောင်လန်းရေးအေဂျင်စီကတတိပေးလိုက်တာပါ။အစိုးရကကြောတောက်နောက်ခံပြီးတဲ့အင်တာနက်ဆိုင်ဘာလှုပ်ရှားမှုတွေဟာရေဘူးရအဖြစ်စံပြရှုပ်ထွေးလွန်းတယ်လို့ CSE Agency ရဲ့နိုင်ငံတော်ဆိုင်ဘာချိန်းချောက်မှုများလေ့လာရေးဒုတိယအစီရင်ခံစာမှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကစလို့ကနေဒါနဲ့တရုတ်နိုင်ငံကြားဆက်ဆံရေးတည်တည်တသာကြာဆင်းခဲ့တယ်လို့ရုရှားနိုင်ငံကလည်းကနေဒါကပြင်းထန်တဲ့ဝေဖန်မှုတွေလုပ်ခဲ့ပါတယ်။2018ခုနှစ်ကထုတ်ပြန်တဲ့ CSE ထောက်လန်းရေးရဲ့ပထမအစီရင်ခံစာထဲမှာတော့စိုက်ဘာရာဇဝတ်မှုလှုပ်ရှားသူတွေဟာနိုင်ငံခြားအခြေစိုက်အဖွဲ့တွေလို့သာဖော်ပြခဲ့ပေမဲ့ပြီးခဲ့တဲ့ဇူလိုင်လတည်းအမေရိကန်ဗီဒီယိုနဲ့ပူးတွဲပြီးရုရှားကြောတောက်နောက်ခံပေးထားတဲ့ဟက်ကာတွေဟာကိုဗစ် -19 ကာကွယ်ဆေးနဲ့ပတ်သက်တဲ့အချက်အလက်တွေဝင်ရောက်ခိုးယူဖို့ကြိုးပမ်းခဲ့တယ်လို့ပူးတွဲပြီးဆွဆွဲခဲ့တာပါ